ညမနိုင်ငံစာစစ်ဖွဲ့ကို1982ခုနှစ်ကပြည်ထောင်ဝန်ကြီးဌာနလက်အောက်မှာလွတ်လပ်တဲ့တိကျအဖွဲ့အနေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။1983ခုနှစ်မှာညမနိုင်ငံစာစစ်ဖွဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာလာမိုးက1983ခုနှစ်ညမနိုင်ငံစာစစ်ဖွဲ့ဥပဒေကိုဖျက်သိမ်းခြင်းမရှိဘဲလက်ရှိစာစစ်ဖွဲ့ကိုဘာကြောင့်ပြည်ထောင်ဝန်ကြီးဌာနလက်အောက်မှာဦးစီးဌာနအဖြစ်ပြောင်းလဲဖွဲ့စည်းခဲ့တာပါလေလို့မေးမြန်းခဲ့ပါတယ်
1983ခုနှစ်ပြည်ထောင်စုမြန်မာနိုင်ငံစာစစ်အဖွဲ့ဥပဒေဖြင့်ဖွဲ့စည်းထားတဲ့ပညာရေးဝန်ကြီးဌာနမှစီမံခန့်ခွဲခြင်းမဟုတ်သောတိကျရပ်တည်နေသည့်မြန်မာနိုင်ငံစာစစ်အဖွဲ့ကိုဥပဒေဖျက်သိမ်းခြင်းမရှိသေးဘဲနဲ့မြည်သည့်အတွက်ကြောင့်ပညာရေးဝန်ကြီးဌာနစီမံခန့်ခွဲမှုအောက်ရှိဦးစီးဌာနတစ်ခုဖြင့်ပြောင်းလဲဖွဲ့စည်းပါတယ
်ပြီးခဲ့တဲ့2012ခုနှစ်ကစတင်ပြီးတိကျရပ်တည်နေတဲ့မြန်မာနိုင်ငံစာစစ်အဖွဲ့ကိုပညာရေးဝန်ကြီးဌာနလက်အောက်မှာဌာနတစ်ခုဖြစ်ထည့်သွင်းခဲ့တာဖြစ်ပါတယ်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြဋ္ဌာန်းပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေအရပြင်ဆင်ဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံစာစစ်ဦးစီးဌာနကပညာရေးဝန်ကြီးလက်အောက်မှာရှိပေမဲ့တိကျဦးစီးဌာနအဖြစ်ထားရှိထားတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ
်ပြဋ္ဌာန်းခဲ့ပြီးဖြစ်သောအမျိုးသားပညာရေးဥပဒေအရလည်းမြန်မာနိုင်ငံစာစစ်ဦးစီးဌာနကိုပညာရေးဝန်ကြီးဌာနစီမံခန့်ခွဲမှုအောက်ရှိတိကျဦးစီးဌာနအဖြစ်ထားရှိဖွဲ့စည်းဆောင်ရွက်ခဲ့ပါ
နောက်တစ်ခါမေကွန်မေသူဒေါက်တာလာမိုးကမေးတဲ့မေကွန်ထဲမှာ2015-2016ပညာသင်နှစ်မှာ4-8တန်းစာမွေးမေကွန်တွေကြိုတင်ပေါက်ကြားခဲ့တာမှားညွန်းတာတွေနဲ့ပတ်သက်ပြီးတာဝန်ရှိသူတွေရဲ့တာဝန်ယူတာဝန်ခံမှုနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကအရေးယူထားတဲ့အကြောင်းရှင်းပြပါတယ
်မေကွန်ပေါက်ကြားမှုမှာမကွေးတိုင်းဒေသကြီး6မြို့နယ်တွင်ဖြစ်ပွားခဲ့ခြင်းဖြစ်ပါတယ်ရှေးဦးစုံစမ်းစစ်ဆေးရေးအဖွဲ့ဤစီစစ်တွေ့ရှိချက်များအရစာစစ်ကြီးကြပ်ရေးမှူးတာဝန်ယူရသည့်ចောင်းអုပ်3ဦးနှင့်အခြားចောင်းអုပ်2ဦးတို့ကမတမာသောနီလန်းများတုံး၍မေကွန်းထုတ်ကိုလက်ရမပြတ်ဖောက်ယူခြင်းကြောင့်သာမေကွန်းပေါက်ကြားခဲ့ခြင်းဖြစ်ကြောင်းစီစစ်တွေ့ရှိခဲ့ရပါတယ
်။၄တန်းနဲ့၈တန်းစာမွေးမေကွန်းတွေမှာမေကွန်းမှားယွင်းမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးပညာရေးဝန်ကြီးကဖြေကြားနိုင်ခြင်းမရှိသေးပဲပြန်လည်စစ်စစ်ပြီးမှဖြေကြားနိုင်မယ်လို့ပြောကြားခဲ့ပါတယ်။ဒါပြင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်တန်နုကမကွေးတိုင်းကကြေးရွာတရွာမှာမူလာတန်းကျောင်းဆောင်တစ်ဆောက်လုပ်ရာမှာအယူသွေးမပြည့်ဝတဲ့ကိစ္စနဲ့ပတ်သက်ပြီးဆောက်လုပ်နေတဲ့ကုမ္ပဏီတိုးမြင့်မှုဦးကိုကျောင်းဆောင်တစ်ထပ်မံဆောက်လုပ်ပေးဖို့အရေးယူထားမှုကိုယနေ့အထိမဆောင်ရွက်ပေးသေးတဲ့အတွက်မေးမြန်းခဲ့ပါတယ်။ဝန်ကြီးဒေါက်တာမျိုးသိန်းကြီးကကုမ္ပဏီကရောချေးပေးဖို့ကတိပြုထားတဲ့အကြောင်းဖြေကြားခဲ့ပါတယ
်။ကုမ္ပဏီဘက်မှပြောင်းကျေးရွာအခြေခံပညာမူလာတန်းကျောင်းတွင်ကျောင်းဆောင်တစ်ဆောက်လုပ်ပေးရန်အတွက်ငွေချက်350တိတိကိုပေးလျော်မည်ဖြစ်ပြီးအဆိုပါငွေကို2016ခုနှစ်ဧပြီလ30ရက်နေ့တွင်ပထမအရေးအဖြစ်ချက်300ကို၎င်း2016ခုနှစ်မေလ31ရက်နေ့တွင်ဒုတိယအရေးအဖြစ်ချက်350ကို၎င်းပြောင်းကျေးရွာကျောင်းဆောင်တစ်ဆောက်လုပ်ရေးကော်မတီထံသို့ပေးအပ်သွားမည်ဖြစ်ကြောင်းကိုမကွေးတိုင်းဒေသကြီးပညာရေးညွှန်ကြားရေးမှူးဒုတိယညွှန်ကြားရေးမှူးများနှင့်အသီးသက်တွေများရှိတွင်သဘောတူလက်မှတ်ရေးထိုးစာချုပ်ချုပ်ဆိုဆောင်ရွက်ထားပြီးဖြစ်ပါရှင်းလင်းဖြေကြားအပ်ပါလေ
ဒေါက်တာမျိုးသိန်းကြီးဟာအရင်အစိုးရလက်ထက်ကအခြေခံပညာရေးဦးစီးဌာနမှညွှန်ကြားရေးမှူးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပြီးလက်ရှိအစိုးရမှပညာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်ခင်ဗျာ